ရရှိမြခင်ဗျာဇူလိုင်လ16ရက်အရှေ့တိုင်းသတင်းစာမှာမြန်မာနိုင်ငံမှာတရုတ်ရဲ့အကြီးအကဲစီမံကိန်းတစ်ခုဖြစ်တဲ့ကြောက်ဖြူချင်းနဲ့စိတ်ကန်စီမံကိန်းနောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်အဲ့ဒီအမေရိကန်ဒေါ်လာ 1.3 ဘီလီယံကုန်ကျမဲ့စီမံကိန်းဟာတရုတ်ပြည်ရဲ့ BRI လို့ခေါ်တဲ့ဇင်းကြံတခန့်ပတ်လွန်တဲ့လုပ်ငန်းစဉ်ရဲ့အစိတ်အပိုင်းတစ်ရပ်ဖြစ်ပါတယ်အဲ့ဒီစီမံကိန်းကိုဥစည်းဆောင်ရွက်နေတဲ့တရုတ် CNDIC Corporation ကဥပဒေအရဆောင်ရွက်တင်ပြဖို့လိုအပ်တဲ့ ESIA ကိုစီမံကိန်းရဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုကြီးအပေါ်တရားမှုဆိုင်ရာအစီရင်ခံစာဘူမိဗေဒဆိုင်ရာရှေ့ပြည့်အစီရင်ခံစာတွေတင်ပြဖို့စတင်ဆောင်ရွက်နေပြီလို့သိရပါတယ်။ဒါဟာကြောက်ဖြူချင်းနဲ့စေကန်းစီမံကိန်းကြီးအသက်ဝင်လှုပ်ရှားလာတဲ့ပထမဦးဆုံးလက္ခဏာတွေဖြစ်ပါတယ်လို့ဆောင်းမကအစချီဖော်ပြပါတယ်။အဲ့ဒီလှုပ်ရှားမှုတွေဟာဒေါ်စစုကြည်အစိုးရနဲ့ CNTNC Corporation ဦးဆောင်တဲ့လုပ်ငန်းစုတို့သဘောတူညီခဲ့ကြပြီးရှစ်လအကြာမှာပေါ်ပေါက်လာခဲ့တာပါ။ပြီးခဲ့တဲ့နှစ်ကNRD အစိုးရကစီမံကိန်းရဲ့အရွယ်စားနဲ့အရင်းအနှီးကိုမူလသတ်မှတ်ထားတဲ့အမေရိကန်ဒေါ်လာ 9.5 သန်းကနေ 1.3 သန်းအထိလျှော့ချခဲ့ပါတယ်။နိုင်ငံအချုပ်အခြာအာဏာထိပါမှာနဲ့အကျွေးထောင်ချုပ်တို့ရနေပြီးတော့ရှောင်ကွင်းနိုင်မှုပဲဖြစ်ပါတယ်။ဒါပေမဲ့တခြားပြဿနာတွေလည်းရှိနေသေးတယ်လို့အရှာတိုင်းဆောင်းမကဆိုပါတယ်။အဲ့ဒီထက်ကတခုကတော့ရခိုင်ပြည်နယ်ကဒုစရိုက်မူဆလင်ပြဿနာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးထိခိုက်ခဲ့ရတယ်လို့ EU ဥရောပသမဂ္ဂကလည်းမြန်မာဘော်ပေးရထားတဲ့အထူးကုံတွေကုံကင်းလွတ်ခွင့်ကိုပြန်ပြီးတော့ရုပ်သိမ်းမလားစဉ်းစားနေပြီဖြစ်ပါတယ်။အဲဒါကြောင့်တရုတ်ပြည်ကမြန်မာအတွက်မရှိမဖြစ်အရေးပါနေရတာဖြစ်တယ်လို့မြန်မာနိုင်ငံသားရင်းနှီးမျက်နှာမှုတံပိုးစုစုပေါင်းရဲ့လေးပုံတစ်ပုံကလည်းတရုတ်စီကနေပြီးတော့ရရှိနေတာဖြစ်ပါတယ်။ဒါ့အပြင်2016ခုနှစ်ကတရုတ်ကုမ္ပဏီနှစ်ခုကမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ3ဘီလီယံကုန်ကျမဲ့ရင်းနှီးချက်ဆက်ယုံတိဆောက်ဖို့အစိုးရစီကကွန်မြူချက်ရရှိခဲ့တယ်လို့ဆောင်းမကဆိုပါတယ်။အလားတူမြန်မာသံယူပို့ဆောင်ရေးဝန်ကြီးဌာနကလည်းအခုအခါမန္တလေးနဲ့မူဆယ်ပြည်ဆွဲမဲ့မြေထားလန်းဖောက်ထုတ်ပြီးတော့အခုလက်တလောတရုတ်မှတိဆောက်နေတဲ့ကူမင်းရွှေလီရထားလန်းနဲ့ဆက်သွယ်ဖို့တရုတ်ဘက်ကအဆိုပြုထားတာကိုစိတ်ဝင်စားမှုရှိနေပါတယ်တဲ့ဒါပေမဲ့တရုတ်ချင်းဒီမြို့နယ်မှုတွေကနောက်ဆက်တွဲပြဿနာတွေမကင်းပါဘူးအခုတရုတ်ကပြန်စားဖို့ကြိုးစားနေတဲ့အမေရိကန်ဒေါ်လာ 3.8 ဘီလီယံတန်ဖိုးရှိတဲ့မြေစုဆယ်စီမံကိန်းကိစ္စမပြီးပြတ်သေးသလိုတရုတ်ပါဝင်မဲ့ရန်ကုန်မြို့သစ်စီမံကိန်းကလည်းတင်တာကိစ္စနဲ့ပတ်သက်ပြီးတော့အဝေးပါခံနေရပါတယ်ကျောက်ဖြူစီမံကိန်းဟာလည်းအလားတူပြဿနာတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်တဲ့။ဒါအပြင်စခိုင်းပြည်နယ်မှာတဘာဝတရားစာတော်တွေပို့ချဝသလောက်အစင်းအရေးဆုံးပြည်နယ်လည်းဖြစ်နေပါတယ်။ရိုဟင်ဂျာမွတ်စလင်ပြဿနာကလည်းဘူးလျာဖျုံစင်ဖြစ်နေရတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။သောရရှိမြတ်ခင်ဗျာဇူလိုင်လ3ရက်ဂျပန်အခြေစိုက်နီကေအရှာရီဗျူသတင်းစာမှာမြန်မာမဟာဗျူဟာမြောက်ကန်ယိုရန်အပေါ်အရှာတိုက်ကနိုင်ငံကြီးတွေအထူးပဲစိတ်ဝင်စားနေကြတယ်ဆိုတဲ့ဆောင်းမတဲ့ပုတ်ဖော်ပြခဲ့ပါတယ်။အရှာတိုက်ရဲ့စီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ဂျပန်နဲ့အိန္ဒိယတို့ဟာမြန်မာနိုင်ငံတွင်းကစိတ်ကန်းစီမံကိန်းသစ်တွေအပေါ်အထူးပဲစိတ်ဝင်စားဖြစ်နေကြပြီးတော့မြန်မာကာယူရန်တစ်လျှောက်အခြေချနိုင်ကြဖို့အတွက်အလူအရေးကြိုးပမ်းနေကြတာဖြစ်ပါတယ်။အထူးသဖြင့်ဂျပန်နိုင်ငံဖြစ်ပါတယ်တဲ့။အခုအခါကာမီဂူမီဆူမီတိုမိုနဲ့တိုယိုတာဆူရိုကုမ္ပဏီတွေဟာတိလဝအထူးစီးပွားရေးဇုန်အနီးမှာမကြခင်လပိုင်းကကွန်တိန်နာစခန်းသစ်တွေဖွင့်လှစ်ခဲ့ကြပါတယ်။အစင်းမြင့်လုပ်ငန်းတွေနဲ့နည်းပညာတွေထူထောင်ဖို့မျှော်လင့်တဲ့အကြောင်းကာမီဂူမီကုမ္ပဏီကပြောပါတယ်။အခုအခါတီလဝန်ရဲ့ရန်ကုန်စိတ်ကမ်းမှာကုန်တစ်တာလက်ခံတဲ့အရေးအတွက်မြင့်တက်လာခဲ့ပါတယ်တဲ့။ဒါပေမဲ့အဲ့ဒီစိတ်ကမ်းတစ်ခုတည်ဆောက်ထားတဲ့နေရာကိုအကြီးအစားကုန်သင်းမောတွေမဝင်ရောက်နိုင်တဲ့အတွက်လာမဲ့2030ပြည့်နှစ်လောက်ဆိုရင်ခက်ကုန်သွားတော့မှာဖြစ်ပါတယ်။အဲဒါကြောင့်အစိုးရကကြောထောက်နာခံပြုထားတဲ့ JICA ကိုဂျပန်နိုင်ငံတကာကော်ပိုရေးရှင်းအေဂျင်စီကကုန်တင်သင်းမောကြီးတွေဝင်ရောက်ပြီးတော့စိုက်ကပ်နိုင်တဲ့စိတ်ခံသင်းတစ်ခုတည်ဆောက်ရေးအတွက်နေရာရှာဖွေနေပြီဖြစ်ပါတယ်။ဒါအပြင်မန္တလေးစိတ်ကမ်းမှာလည်းကုန်တိန်နာဝင်ချီစတလုံးဂျပန်ကတိဆောက်မယ်လို့သိရပါတယ်။အခုလိုစီမံကိန်းတွေဟာမြန်မာနိုင်ငံတွင်းကတရုတ်စီမံကိန်းတွေကိုအမိလိုက်ဖို့ဖြစ်ပါတယ်တဲ့။တရုတ်ရဲ့နိုင်ငံပိုင် CNTIC လုပ်ငန်းစုဆိုရင်ကြောက်ဖြူမှာရင်းနှီးစိတ်ကမ်းတစ်ခုတိဆောက်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကလက်မှတ်ရေးထိုးခဲ့ပါတယ်။အလုပ်အကင်ပေါင်း3,000ဖန်တီးပေးမယ်လို့လည်း CNTIC ကုမ္ပဏီကဆိုပါတယ်။ဒါ့အပြင်ကြောက်ဖြူနဲ့တရုတ်နယ်စပ်ကြားမှာရှိနေပြီးတရုတ်ကုမ္ပဏီကြီးတွေကြီးထွားလာနေတဲ့မန္တလေးမြို့ကိုလည်းဂျပန်ကဝင်ရောက်ထိုးဖောက်ချင်နေတာဖြစ်ပါတယ်။ဒီတွင်အိန္ဒိယကလည်းမြန်မာနိုင်ငံကိုနည်းနည်းချာချာဝင်ရောက်ချင်နေတာဖြစ်ပြီးစစ်တွေစိတ်ကန်တိဆောက်ရေးတွေမှာကူညီပံ့ပိုးပေးနေပါတယ်။အိန္ဒိယသမုဒ္ဒရာကိုတရုတ်ကချက်ထွင်လာမှကိုလည်းအိန္ဒိယကစိုးရိမ်မကင်ဖြစ်နေတာပါ။ဒါအပြင်ရန်ကုန်စိတ်ကန်မှာကုန်တင်တာစခန်းသစ်တစ်ခုတိဆောက်မယ်လို့လည်းပြီးခဲ့တဲ့မေလကအိန္ဒိယကပြောဆိုခဲ့ပါတယ်။အခုလိုဒေသနဲ့စီးပွားရေးပြိုင်ဘက်တွေရဲ့စိတ်ဝင်စားမှုခံရတဲ့အတွက်မြန်မာအတွက်အကျိုးရှိပေမဲ့တစ်ဖက်မှာလည်းတရုတ်လိုနိုင်ငံမျိုးရဲ့အကျွေးထောင်ချုပ်ထဲကြောက်ရောက်ပြီးတော့မသွားဘူးလေ။သတိပြုဖို့လိုအပ်တယ်လို့ဒီကိအရှောက်ရီဗျူးဆောင်းမကဖော်ပြပါကြောင်းအစီရင်ခံပြင်ပြအပ်ပါတယ်ခင်ဗျာ။